တချင်းချင်းနဲ့ဖားသားမျိုးနဲ့မှာမိုးကဲရန်စွာရွာသွန်းခဲ့လို့မြို့သွင်း၄ရပ်ခွဲလောက်ရင်းနှီးမြှုပ်နေခဲ့တယ်လို့ပြည်နယ်ဟုတ်တော်ကိုစီလည်းဥတာရှိလက်ဆိုင်ကပြောပါတယ်
ဒါနဲ့ပိုင်းကိုစတဲ့တာတော့ကြီးက9နိုင်ခန်းလောက်ကနေစမှရေချက်လာတာပေါ့နော်နေ့နဲ့ပိုင်းကြီးဆိုရင်တော်တော်ထိုးတာပေါ့အခုက3နိုင်4နိုင်လောက်ကျတော့သူကနည်းနည်းလေးသူကရှားတဲ့ဆက်ကိုရောက်လာတော့သို့တော်လည်းမြို့ပေါ်9ရက်ဆက်ထက်က4ရက်ခွဲလောက်ကတော့ရေရရှိနေသေးပါဆရာရက်ခွဲ9ခုထဲမှာကျွန်တော်တို့ကမပြောတော့ရေမြို့မရေကျွန်တော်အိညာတာရရေမရှိသေးတော့ရေရက်ခွဲ4ခုကတော့ဒါအခုချိန်ရှိပေါ့နော်ဒါကြီးရုပ်နေသေးတဲ့အနေထားပေါ့နော
်ဒီကနေ့မနေ့ပိုင်းမှာဥရုချောင်းရေရှမ်းတက်လာလို့ရေကြီးမှုတွေဖြစ်ပေါ်လာခဲ့တာပါဖားကမြို့က9ရက်ကွယ်ပါဝင်လုံကင်းကျေးရွာဘက်မှာလည်းရေကြီးကြီးရှမ်းမှုတွေဖြစ်ပွားခဲ့တာပါဒီကိစ္စတနေ့လုံးရေကြီးခဲ့ပေမဲ့လည်းထိခိုက်မှုတော့မရှိခဲ့ဘူးလို့ဖားကမြို့ကပြောသောရက်ကွယ်အုပ်ချုပ်ရေးမှူးကပြောပါတယ
်ဟုတ်မရှိပါဘူးခင်ဗျာရက်ကွယ်ဆက်မှာလို့ရှင်ကြီးကကြီးနေကြတယ်မရှိသူကသူဆိုင်ကြနေပါဒီရပ
ါပြီးခဲ့တဲ့စွန်လ22ရက်နေ့တုန်းကဖားကမြို့နယ်တွင်မိုးတဲတဲ့စွာရွာသွန်းခဲ့ပြီးရေကြီးမှုမြေပြူမှုတွေဖြစ်ပွားခဲ့ရမှာဒေသခံတွေအယောက်20နီးပါးတိတ်ဆိုးမှုတွေဖြစ်ပွားခဲ့တယ်လို့ပြည်နယ်ဟုတ်တော်ကိုယ်စားလှယ်ဦးသားရှိလက်ဆိုင်ကပြောပါတယ
်22ရက်လောက်ပါပေါ့နော်ဒါရိုးရွာဆားလိုက်တဲ့အခြေကြတော့ဒီလိုမျိုးသာပုံဆုံးဖြေရင်မနေရခါတွေပေါ့နော်ဒါဒီပြည်မှုဖြစ်တယ်ဒီမြို့ပေါ်မှာကြတော့ဒီမရှိတစ်ခေါက်မှာကနှူးပေါ့နော်အမော်ဝါမှာကနှူးပေါ့စိတ်ကြီးကြီးပါအုပ်စုရဲ့ရှိတဲ့သူအောင်နဲ့မမုံချားတဲ့မှာမြန်မာပြည်သူလောက်ွက်ကြည့်တဲ့မြင်သာပုံသားလေးမှာနေတဲ့အဖွဲ့ထဲမှာတော့အဲသူတို့ပြင်းပြင်းမြင့်မြုပ်သွားတယ်ပေါ့နော်28ရက်နေ့အထိသူတို့ပြန်လဲတွေးရှိတာကအဲမှာ10ဦးလောက်ဒီဆုံးမှုပြေးရတာပေါ့နော်ဒီသားမြာလည်းဒီဝေခါဘက်မှာလည်းဖြစ်တယ်နောက်ဒီဖားပြင်မှာတော့တူးပေါ့20ဝန်းကျင်လောက်ကတော့အဲ့ဒီရေကျူမှုမှာဖြေဆုံးတာပေါ့နော
်ပြီးကြတဲ့ဆွန်လ22ရက်နေ့ကစပြီးကချင်းပြည်နယ်ဖားကားမြို့နယ်ထဲမှာမူကြီးမြေပြူမှုကြောင့်လမ်းတရားတွေပျက်စီးခဲ့တယ်လို့လူသေဆုံးခဲ့ပြီးပျက်စီးဆုံးရှုံးမှု3000ကျော်ရှိနေတယ်လို့ခန့်မှန်းကြောင်းဦးလက်ရှိသားဆိုင်ကဆိုပါတယ်ရေကြီးမြေပြူသေဆုံးသူတွေအတွက်ကချင်ပြည်နယ်ဆွေရကနေထောက်ပံ့ငွေပေးအပ်ဖို့စီစဉ်နေတယ်လို့ဥတာရှိလက်ဆိုင်ကဆက်ပြောပါတယ
်။ပြည်နယ်ကဒီလိုအချင်းကြီးဒေါက်တာတင်းလွင်ကနေမှဒီကျွန်တော်ဒီရုပ်ပြင်းတ်မှာထိခိုက်ကြဆုံးတဲ့လူတွေကိုပံ့ပိုးပေးဖို့ဆိုမှငွေပေးလိုက်တယ်လို့ကျွန်တော်တို့ကဒီနေ့အဲ့အရာတွေကိုစီဝေးထိုင်မှကျွန်တော်တို့ကအစီအစဉ်ဆွဲဖို့အရှိတာပေါ့။ဒီနေ့ကရေးကြည့်လိုက်တော့အဲ့အစီအစဉ်ကမလုပ်ဖြစ်လိုက်တဲ့သဘောဖြစ်သွားတာပေါ့
။ကချင်ပြည်နယ်ဖားကားမြို့နယ်အတွင်းမှာရေကြီးမြေပြူမှုကြောင့်ဆိုလည်းကောင်းကျောက်စိမ့်မော်တွင်မြေကျစ်စာထွေချမှုကြောင့်ဆိုလည်းကောင်းလူသေဆုံးမှုမကြာခဏဖြစ်ပွားလေးရှိပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဖားကားမြို့နယ်စိတ်မူကျေးရွာအစုဝေခန်းကျေးရွာမှာမြေပြူမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်။ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကျောက်စိမ့်လုံးကျွန်းတူပေါ်နေမှုကျောင်းပိုင်းဖောက်ခွဲနေမှုကြောင့်ဒီကြောပြတာဖြစ်ပေါ်မှုအကျိုးဆက်ရောက်ဆိုပြီးတဘာဝပတ်ဝန်းကျင်ရေဆုပ်ရှားသူတွေကသုံးသပ်ပြောဆိုနေကြပါတယ်။မိုးလေဝသနဲ့ဇလဗိဒညွန်ကြားရေးမှုဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်အရမြေပြည်တော်ရန်ကုန်တိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရံရန်လုံးကြီးဖြစ်ပါတယ်။မြမပြည်နယ်ပြည်မှာလှိုင်းသေးသေးရှိပြီးလှိုင်းပြည်မှာမြမကိုင်းသားတို့ကြောင့်လည်းတန်းလို့ပြည်နယ်ပြည်တို့မှာ၄ပြည်ကလည်း9ပြည်အထိရှိနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။